တရရှင်တို့ရေမြန်မာနိုင်ငံမှာစာရေးဆရာလှုပ်ရှားရတာတဲထောပါလားစာရေးဆရာကိုမလိုဘူးဟောပြောပွဲလိုက်နေုံနဲ့ကိုပွားချက်နှစ်သိန်းဆိုဟုတ်သုံးလေးသိန်းဆိုဟုတ်တချို့များသိန်း၄၅၀တောင်ပြောတဲ့ဟောတဲ့အထဲဘယ်လောက်အစီအနှစ်တွေမလိုင်းတွေပြည့်နေလဲတော့မသိဘူးကန်စတာလေးများတက်များတက်လာရင်အဲကလူဟောပြောပွဲကြီးတွေများမြည်ကြည့်ချင်တာတော့ဟာဖြစ်သေးပါဘူးသူများဟောတာပြောတာလိုက်နားထောင်မဲ့အစားကိုကဟောရပြောရရင်ပိုမကောင်းဘူးလားကိုဟောတော့ကိုကဆရာကြီးတဆူလဲလို့ရသည်ကိုအိတ်လဲဖောင်းသည်အမြတ်ကြီးဒီတပတ်စာရေးဆရာမကြီးလှုပ်ကြည့်ပြီးတရရှင်တွေကိုနှိမ့်ဆက်ကြည့်ဦးမယ်အင်းဘာနဲ့နှိမ့်ဆက်ရကောင်းမလို့ဆိုတော့ဟိုဝတ္ထုလေးတပုတ်တည်းသီလားဝတ္ထုဆိုလို့အထင်မစမောနဲ့နော်တကယ်အဖြစ်အပျက်မှာတကယ်အဖြစ်အပျက်ဇလန်းကကလို့ဟိုခလေးမလေးတယောက်ရန်ကုန်မြို့ကယုံကြီးတယုံမှလှုပ်တာပေါ့ယုံကမြို့ထဲမှာနေတာကဟိုလိုင်မြုပ်နေတဲ့မှာရတဲ့လကကတသိန်းခွဲခလေးမလေးကမနဲ့ဆိုစောစောစီးစီးယုံသွားတာမသွားလို့မဖြစ်ဘူးလေရန်ကုန်ကားလမ်းတွေကတိတဲ့အတိုင်းကားတွေပြုတ်သိမ့်နေတာဟိုးရှိရှိကနာယူဝက်ခီးအခုတနာယီဆိုလဲဟုတ်နှစ်နာယီဆိုလဲဟုတ်ကြာချင်းကြီးမကကြာကူကြာတာအငါးကားစီးစီးဘာစီးစီးအဲဂျမ်းမုံတို့ဇာလိုက်မလေးကဘယ်ကလာတက္ကစီစီးနိုင်မှာရောရတဲ့လကလေး၄၅ရက်နဲ့ပလုံသွားမှာပေါ့အစကားပေါ်မှာပြုတ်ဒုက္ခယုံမှာမဟုတ်ဒုက္ခတွေပြောတော့ပါဘူးတော့အချိန်ကလေးမဖြစ်စလောက်နဲ့အဲ့ဒါတွေပြောနေရင်ဇက်ကြောကရှည်ဦးမယ်ရှုံလိုက်ကြရအောင်တနည်းမှာပေါ့နော်သူတို့ဌာနကပဲလှိုင်မြုပ်နေတဲ့ကယုံခွဲမှာအလုတ်တနေရာကလက်လာရောအလုတ်ကခလီမလေးအတွက်ကွက်တိတကြံတွင်တကြမင်းလာတို့ကအုံဖွားလုတ်သွားခဲ့သလားအောင်မြင်ရတယ်ဌာနချုပ်ကအထက်အရာရှိကိုမေးကြည့်တော့လေကြည်ပြပါတယ်တဲ့ဌာနခွဲဒုတိယအကြီးအကဲလုပ်နေတဲ့သူသဘောတူရင်ဖြစ်နိုင်ပါတယ်ပေါ့ဌာနခွဲပရမအကြီးအကဲကိုသူတို့ဩဇာညောင်းပေမဲ့ဒုတိယအကြီးအကဲကိုသူတို့ဖိန်တင်တင်ပဲတဲ့ဒါနဲ့ဌာနခွဲယုံကိုခလေးမလေးရောက်ရောဆိုပါတော့ပရမအကြီးအကဲကြီးယုံကန်းကဖွင့်ထားတဲ့အဲ့ဒီအခန်းဝင်တာပေါ့ပရမအကြီးအကဲကြီးကခလေးမလေးအရေးချင်းသိပြီးသားဆိုတော့ရောရောရှိရောရောရှိတာဒုတာဒုသူ့မောင်မင်းလူပေါ့ဒါပေမဲ့သူကလည်းသူ့အာဏာသူသိတယ်နိုင်ငံတော်ကပထမတန်းအာဏာပေးထားပြီမဲ့ဒုတိယအာဏာရထားတဲ့ဒုတိယအကြီးအကဲကိုနာခံရအောင်မယ်ဒါနဲ့ဒုတိယအကြီးအကဲကြီးရုံးကန်ဖွင့်တဲ့အထိစောင့်ခိုင်းထားတဲ့ဒုတိယအကြီးအကဲကြီးနေ့လယ်စာစားပြီးချင်းလောက်ကြရုံးကန်လေးကိုဒေါက်ဒေါက်ဒေါက်နဲ့ဝင်လာပေါ့ရုံးကကောင်လေးတယောက်ကအိပ်ပြေးဆွဲပြီးတော့ပထမအကြီးအကဲကြီးကလာခလေးမဆူတဲ့ပြီးဒုတိယကြီးရုံးကန်နဲ့ခေါ်သွားတဲ့ဒုတိယကြီးရုံးကန်နဲ့ဝင်ရောဟောတော့ပထမကြီးကဖနှက်ချွတ်တဲ့ကိုခန်းထဲကိုဖနှက်နဲ့နေတဲ့ပထမကြီးနော်ဒုတိယကြီးအခန်းကျဖနှက်ကလေးချွတ်ခါကလေးကုန်ပြီးဝင်တာနောက်ပြီးရိုးရိုးကြိုးကြိုးလေးနဲ့ပြောတာအခုဒီကလေးမလေးကအလုတ်ကိစ္စပြောချင်လို့ပါဆိုတဲ့အကြောင်းအဲကလူပြောတော့ဒုတိယကြီးမျက်နှာကတင်းသွားတဲ့တော်တော်ရှုပ်ထားပဲဗျာအလုတ်ကလေးစမလို့ရသေးဘူးသူများကိစ္စတွေခေါင်းရှုပ်ရအောင်မယ်ခမရကလည်းရက်ချင်းယူထားလိုက်ပြီးရောဆိုပြီးပထမကြီးကိုအပြစ်တင်လိုက်သေးရတဲ့နောက်ပြီးတော့မှပြောစမ်းမင်းကိစ္စဘဲလောက်ထံပြအနေနဲ့တုံ့လှုပ်ပါဘူးဂျမ်းဘုံတို့ဇက်လိုက်ပေးဟာနော်ဒုတိယကြီးစပွဲရှိကလထိုင်မှာဆွေကနေထိုင်နေပြီးသူပြောစရာရှိတာပြောတော့တာပြောတာရင်းရင်ကြီးကြီးရိုးရိုးသေးသေးပြက်ပြက်သားသားအကွေ့အဝိုက် 0 တဲ့တို့မှတဲ့တို့ခလေးမလေးပြောနေတုံးဒုတိယကြီးမျက်မှောင်ကြီးကုတ်ကြည့်ခလေးမလေးကလည်းအဲ့ဒါကြီးမျက်စိကိုမမိတ်မတုံတဲ့တဲ့ကြီးပြန်ကြည့်ပြောနေတုံးမှာပဲနေုံနေုံမင်းဘသူကိုစကားပြောနေတာတုံးသိရဲ့လားတဲ့ဒုတိယကြီးကဒုတိယကြီးကဘာရမလဲခလေးမလေးကလေအာကပဲဟာသိပါတယ်ဒီယုံမှာဒုတိယကြီးဆိုတာရောဘယ်ဌာနကပြောင်းလာတယ်ဆိုတာရောကောင်းကောင်းသိပါတယ်အဲ့ကလူလည်းပြောရောဒုတိယကြီးမျက်ခုံးတွေပါရီပင့်တက်သွားတာများနှစ်ဖူးပြင်ပြောင်ပြောင်ကြီးလွန်ပြီးမျက်နှာကျက်ဖောက်သွက်သားသလားအောင်မရတဲ့အဲ့ဒီမှာစာရေးဆရာမကြီးတော်ကြောင့်ဘုံကဇလန်းအထွတ်အထိပ်မှာရက်ပစ်ခဲ့မှာခလေးမလေးသူဆန္ဒပြည့်မပြည့်တွေးကျင်တယ်လို့တွေးကြပေါ့မြို့ထဲကနေလှိုင်မြို့နယ်ကိုပြောင်းဝင်ရမရဆိုတာအဲ့ဒါစာရေးဆရာမကြီးပြဿနာဟုတ်တော့ဘူးလေစာဖတ်သူပြဿနာဘာပြောကျင်သေးတုံးစာရေးဆရာမပါဆူဆရာမလုတ်ချင်လို့ကိုစာရေးဆရာမလုတ်နေတာဒါပေမဲ့ဝတ္ထုတွေထဲ့မရေးလိုက်တာလေအချင်းချင်းမို့ပြောလိုက်ရအောင်မယ်သိလားဟိုဝတ္ထုတွေကပထမကြီးဆိုတာကအယက်သားအရာရှိအလုတ်ကိုကြိုးစားရင်တက်သည့်နားလေကျွမ်းကျင်လို့တဆင့်ပြီးတဆင့်ရာဓူတွေတက်ဒီအဆင့်ကိုရောက်လာတာ အဲဒုတိယကြီးဆိုတာကဒီဌာနလုပ်ငန်းအတွေ့အကြုံရှိတာမဟုတ်လုပ်ငန်းနားလည်တာမဟုတ်ဟိုးအဖွဲ့အစည်းကြီးတစ်ခုကပေါ့မမ်းမှုလွတ်လိုက်လို့စက်ကျိုးရန်တရားတွေနဲ့ဒီဌာနကိုရောက်လာတာအလုတ်တာမလုတ်တတ်တာလက်ဖက်ထုတ်ကတတ်တာကိုမိုးကြရွှေကိုဆိုတော့မိုးပေါ်မော့မော့ပြီးပြောတတ်ဆူတတ်စုတွေပါတွေတောင်းတတ်ဟိုးရှေရှေဌာနကိုရောက်ခဲကစွာခြင်းတိုင်းစွာကျဲခြင်းတိုင်းကျဲနေတာသူခေသူခါတို့ကစွာရာကျဲတာထားပါတော့အဲ့ဒါတော့ပြောင်းလဲခြင်းတမ်းပြီဆိုဟာလာဟိုအဖွဲစည်းမှာတုံးမရလို့ဒီဘက်ကန်ထုတ်ခံရပြီးမှတော့ဆင်ကျင်ဖို့ကောင်းတာပေါ့ကို့နေရာကို့တိပေါ့ဌာနမူလလက်ဟောင်းဝန်ထမ်းတွေကလည်းခစ်ပြောင်းလာတာမမေ့နဲ့ပေါ့သူဟာသူမိုးဘော်ကမကလို့ပြမဘုံကဆင်းလာလာကို့ဌာနရောက်လာရင်ကို့ဌာနကပြည့်တဲ့တာဝန်တိုင်းလုပ်ပါစေမလုပ်နိုင်ကြောင်းပါစေပေါ့ပြည်သူလောကပြည်သူဝန်ထမ်းဘဝဆိုတာကအထက်အောက်ညှိရဆွေနှွေးတိုင်ပင်ရချစ်ချင်းမြတ်တာနဲ့အလုပ်လုပ်ရတဲ့ဟာပြည်သူတွေကြားတဲ့နေပြည်သူတွေနဲ့နေခြင်းရင်တရိတန်းစီညာညိချီတက်လာလုံနေလို့ကတော့အောင်ဝင်ခွင့်ကြဘယ်ဖြစ်မလို့နော်